ဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းရေးဆွေးနွေးဖို့အတွက်တွားရောက်တဲ့မြန်မာတာဝန်ရှိသူတွေကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့တွေကနေအကူအညီပေးခဲ့တယ်လို့ AFP သတင်းမှာဖော်ပြထားပါတယ်မြန်မာနိုင်ငံအခြေအနေဟာဒုက္ခသည်တွေနေရာပြောင်းဖို့အတွက်လုံခြုံစိတ်ချမှုမရှိသေးပေမဲ့အခုပြန်ခေါ်ဖို့လှုပ်လာတာဖြစ်ကြောင်းကုလရာရှိသူကပြောခဲ့တာပါရခိုင်ပြည်နယ်လူမှုရေးဝန်ကြီးဦးအောင်မျိုးဦးဆောင်တဲ့လူမှုဦးမှုကြီးကြပ်ရေးဝန်ကြီးဌာနကိုယ်စားလှယ်18ဦးဟာဘုတ်ဟူးနေကတိုက်ခနက်မျိုးကိုတွားရောက်ပြီးတော့ပြန်ခေါ်ဖို့အတွက်ရာသားသူတွေကိုတွားရောက်တွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်မြန်မာစစ်ကောင်စီနဲ့ဒုက္ခသည်တွေဆက်သွယ်အစဉ်ပြောင်းပံ့ပိုးတဲ့အနေနဲ့ UNHCR ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးနဲ့WFP ကမ္ဘာစားနပ်ရိက္ခာအစီအစဉ်တို့ကလည်းမြန်မာရရှိတချို့အတွက်တင်မောတွေစီစဉ်ပေးခဲ့တယ်လို့ Bangladesh UNHCR ရုံးတာဝန်ရှိသူကပြောပါတယ်ဒီလိုစီစဉ်မှုမြန်မာအရှိရဘက်ကတောင်းဆိုခဲ့တာဖြစ်ပြီးတင်မောဘဏ္ဍာဆင်းစီစဉ်ပေးတယ်မြန်မာဘက်ကဘယ်နှယောက်လာတဲ့ရဲတွေလုံခြုံရေးတွေပါမပါအသေးစိတ်ကိုတော့ထုတ်မပြောပါဘူး UNHCR Bangladesh ဌာနကိုယ်စားလှယ် Johannes van der Klok ကတော့သူတို့တွေနေရပြန်လာဟာလုံခြုံမှုဂုဏ်သိက္ခာနဲ့ရေရှည်နေထိုင်ရေးအတွက်အာမခံချက်မရှိဘူးလို့ပြောပါတယ်မြန်မာကိုယ်စားလှယ်ဖွဲ့ကသူတို့ပြန်ပြီးလက်ခံမှုဆင်းပြုစုထားသူ900ကျော်ကိုလူတွေ့မေးမြန်းခဲ့တာလည်းဖြစ်ပါတယ်